မြန်မာနိုင်ငံမှာသမရဒုသမရရေးချင်းနဲ့ပြည်စုံမှုရှိမရှိစစ်စစ်ရေးအဖွဲ့မှပါဝင်ဖို့အတွက်ပြည်သူ့လွှတ်တော်နဲ့မျိုးသားလွှတ်တော်ကကိုစားပြုကိုယ်စားလှယ်တွေကိုဒီကနေ့ရွေးချယ်ခဲ့ကြပါတယ်။ဒီအဖွဲ့အနေနဲ့အစိုးပြုတင်သွင်းလာတဲ့သမရလောင်းတွေကို2008ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တွေနဲ့ကိုက်ညီမညီဆိုတာကိုစစ်စစ်တီးပြုတ်ပေးရမှာဖြစ်ပါတယ်။အသေးစိတ်ကိုမနနာချင်ရင်ဆက်ပြီးပြောပြပေးပါအောင်ရှင
်။ဟုတ်ပါတယ်။အဖွဲ့ဝင်ခုနှစ်ဦးပါဝင်မဲ့တမရနဲ့ဒုတမရအရေးချင်းပြည့်စုံမှုရှိမရှိစစ်စစ်ရေးအဖွဲ့မှာပြည်သူ့လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌနဲ့ပြည်သူ့လွှတ်တော်ကိုစားပြုကိုယ်စားလှယ်တဦးအမျိုးသားလွှတ်တော်ကိုစားပြုကိုယ်စားလှယ်တဦးနဲ့တမရတော်သားကိုစားပြုကိုယ်စားလှယ်တဦးတို့ပါရှိမှာဖြစ်ပါတယ်။ဒါကြောင့်ပြည်သူ့လွှတ်တော်ကနေပြည်သူ့လွှတ်တော်ကိုစားပြုကိုယ်စားလှယ်အဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအထွေထွေအတွင်းရေးမှူးဦးထေဦးကိုရွေးချယ်ခဲ့ပြီးတော့အမျိုးသားလွှတ်တော်ကတော့အမျိုးသားလွှတ်တော်ကိုစားပြုကိုယ်စားလှယ်အဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဦးစွန်မြင့်ဖေကိုကြာတာပရိနေကရွေးချယ်ခဲ့ပါတယ်ဒီလိုရွေးချယ်ခဲ့တာနဲ့ပတ်သက်ပြီးရခိုင်တိုင်းရင်းသားဖွံ့ဖြိုးတိုးတက်ရေးပါတီ RNDP ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအခုလိုပြောပြပါတယ်။ဒါကတော့တ
မန်တော်ကဒီလိုတမန်တော်ရွေးချယ်ရေးဆိုင်ရာဒီလိုမျိုးဖြစ်ရှောင်းရတော့ဒီအဖွဲ့ကိုဆက်ရှိရမျိုးပါတယ်ခင်ဗျ။အဲ့ဒီကပြည်သူ့လွှတ်တော်မှာဦးချင်းကိုသမရမြာစီစီကော်မတီအဖွဲ့ဝင်ရှိသူ့အဖွဲ့ဝင်နေနဲ့ရွေးချယ်လိုက်ပါတယ်ခင်ဗျ။ပြည်သူ့လွှတ်တော်ကဒီမလိုင်းကဦးချင်းမောက်ကအဆူတင်တဲ့ပုံနော်။နောက်လေဝေးကဦးချင်းဝင်ကဆောက်ခံပြီးတော့ဒီပြည်သူ့လွှတ်တော်ရဲ့အပြည့်အစုံတက်ပြီးတော့ဦးချင်းကိုကျွန်တော်ပြည်သူ့လွှတ်တော်ရေးောက်ကအဆူတွေ့ရနေပြီးတော့ဒီအဖွဲ့ဝင်ကြီးအောက်ခံပေးလိုက်တယ်။ဒီပြည်သူ့ဒီမာစီနဲ့ဥစ္စာမြစ်ကရကြရတယ်။ဥစ္စာမြစ်ကသမ္မတကဒီအဖွဲ့ကလည်းသမ္မတကမရှိခွင့်လည်းဒီရောအမေသားရဲ့တတိယကျတော့မရှိမခွင့်ကတော့ဆက်ပြေးမှာလိမ့်မယ်။ဒီတော့မရှိသေးရောဥစ္စာနဲ့ဥစ္စာမြစ်ကအမေသားပြောနေတာဒီ
တမရတော်သားကိုစားပြုကိုစလဲကတော့ဘသူဖြစ်မယ်ဆိုတာအတိအကျကြေညာခြင်းမရှိသေးပါဘူး။ဒါပြင်ဒီသမရနဲ့ဒုသမရအရေးချင်းပြည့်စုံမှုရှိမရှိစစ်စစ်ရေးအဖွဲ့အနေနဲ့သမရလောင်းတွေကိုစစ်စစ်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေအခန်းသုံးဖြစ်တဲ့နိုင်ငံတော်သမရနဲ့ဒုသမရများအခန်းမှာပါဝင်တဲ့ပုံမှန်တွေအရအရေးချင်းကိုက်ညီမညီစစ်စစ်ပြီးတော့အတည်ပြုပေးရမှာဖြစ်တယ်လို့ဥဖေတန်းကဆက်ပြောပြပါဗျာ။အဲ့
တော့နိုင်ငံတော်သမရနဲ့ဒုတိယသမရရေးချင်းရေးဆိုင်ရာအဖွဲ့စည်းရုံးပေါ်တော့နော်။အဲ့ဒါဥပဒေရဒီရကျေးဇူးရမယ်လို့ဒီကောင်အဲဘယ်ရှိချာလို့မလဲဒီကောင်ကတည်းကဘယ်လိုမျိုးဆေးအာဒီမှာတရားရဲ့အရင်ရှိရမ်းချီလာကျေးဇူးတွေရှိရှိမှာပေါ့နော်ရှိရှိရောဒီရှိရမှာဒီကတမရရှိရမှာပေါ့ရှိတာဥတွေပါတဲ့တမရပြောရဲ့အရင်ရှိမော့နော်အဲအဲ့မှာပါတဲ့အချက်တွေနဲ့အဲ့ဒါနဲ့ပဲရှိရှိမယ်လို့ပြောပါ
ဖွဲ့စည်းပုံအခြေခံဥပဒေအခန်းသုံးဖြစ်တဲ့နိုင်ငံတော်သမရနဲ့ဒုသမရများအခန်းရဲ့ပုံမှန်59အရဆိုရင်သမရဖြစ်မဲ့သူဟာနိုင်ငံတော်နဲ့နိုင်ငံသားတွေပေါ်သစ္စာရှိသူမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားသူအသက်အနည်းဆုံး45နှစ်ပြည့်ပြီးသူနိုင်ငံတော်အရေးအရာတွေဖြစ်တဲ့နိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးစည်ရေးစတဲ့အမြင်တွေရှိသူသမရအဖြစ်ရွေးချယ်တင်မြှောက်ခံရမယ့်အချိန်ထိအနည်းဆုံးအနှစ်20မြန်မာနိုင်ငံမှာနေထိုင်ခဲ့ပြီးသားဖြစ်သူဒီနေရာမှာချွင်းချက်ဖြစ်နေပြည်ပအိုနိုင်ငံတော်တာဝန်နဲ့သွားသူဟာမြန်မာပြည်မှာနေထိုင်သူအဖြစ်သတ်မှတ်ရမယ်လို့ပါရှိပါတယ်။ပြီးတော့သမရအဖြစ်မိတင်သွင်းခံရသူကိုယ်တိုင်ဒါမှမဟုတ်သူ့မိသားစုဝင်တွေဟာနိုင်ငံခြားအစိုးရရဲ့လက်အောက်ခံမဖြစ်ရဘူးလို့ပါရှိတာပါ။ပုံမှန်60မှာတော့သမရကိုလွတ်တော်နှစ်ရက်ကရွေးချယ်တင်မြှောက်ရုံနဲ့မဟုတ်ဘဲနဲ့တက်မတော်ကပါလွှတ်တော်လူမျိုးသမရတအူးကိုရွေးချယ်နိုင်ခွင့်ပေးအပ်ထားတာဖြစ်ပါတယ်။အခုလိုဒီသမရအရေးချင်းစစ်စစ်ရေးအဖွဲ့ကိုဖွဲ့စည်းဖို့လှုံ့ဆော်နေချိန်ဟာဒုသမရတီဟသူရဦးတင်အောင်မြင့်ဦးရဲ့နေရာကိုအစားထိုးဖို့ဥမျက်စွေကိုအမည်တင်သွင်းထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါ။မြမတက်မတော်မှာရေးပါတဲ့စစ်ရာဓုကြီးတွေကိုထမ်းဆောင်ခဲ့ပြီးတော့လက်ရှိမှာလည်းရန်ကုန်တိုင်းဒေသကြီးရဲ့ဝန်ကြီးချုပ်ဖြစ်တဲ့အငိမ့်စားဒုဗိုလ်ချုပ်ကြီးဦးမြင့်စွေကိုလစ်လက်နေတဲ့ဒုသမရနေရာအတွဲပြည်ထောင်စုလွှတ်တော်ကတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့အစုအဖွဲ့ကအမည်တင်သွင်းလိုက်ပြီလို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဘုံမှုကျုပ်ဝေလင်းကသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ဒါကိုလွှတ်တော်နှစ်ရပောင်းပြည်ထောင်စုလွှတ်တော်ရဲ့အစည်းအဝေးပြန်လည်ကျင်းပတဲ့အခါမှာတရားဝင်ကြေညာဖို့ရှိပါတယ်ရှင်။